ဒီနေ့ကျွန်တော်တို့ရဲ့စိတ်ခေါ်မှုတွေခက်ခဲတွေကိုအာရဖီရဲ့27ရက်အားမှန်စဉ်းစားနေပြန်ဆက်ပြပါတယ်။တရားမပြောင်းသူကောင်းမဖြစ်ဆိုလိုပဲမြန်မာနိုင်ငံကနေနိုင်ငံရက်ချာကိုရွှေ့ပြောင်းပြီးတော့ဘဝတက်လန်ရှာကြတဲ့သူတွေထဲမှာတိုင်းရင်းသားလူငယ်တွေအများစုပါပါတယ်။ဒေသတွေမှာအလောက်ကန်ရဖို့ခက်ခဲတာကြောင့်ပြပမှာအလောက်ထွက်လောက်ကြရင်လည်းရှားတဲ့ဝင်ငွေတွေကိုချိုးချိုးချင်ချင်စုဆ ဒါပေမဲ့အခုလိုတကဘာလုံးခံစားနေရတဲ့ကပ်ယောဂကာလအတွင်းမှာတော့တိုင်းတစ်ပါးမှာအလောက်ကင်ရှားပါပြီးတော့ဆက်နေဖို့မဖြစ်နိုင်တော့တာကြောင့်ကိုယ့်ရကိုမြေကိုလက်ပလာနဲ့ပြန်လာကြတဲ့သူတွေရှိသလိုတချို့ကတော့ဒီကပ်ယောဂကြီးပြီးရင်အဆင်ပြေသွားမှာပဲဆိုတဲ့မျှော်လင့်ချက်တွေနဲ့အခက်ခဲတွေကြားကနေဆက်နေနေတဲ့သူတွေလည်းရှိနေပါတယ်။အိမ်နီးချင်းထိုင်းနိုင်ငံဟာမြန်မာလူငယ်ရွှေ့ပြောင်းအလောက်သမားတွေကိုအများဆုံးလက်ခံထားတဲ့နိုင်ငံမှာကရားပြည်နယ်ရိုက်ကော်မြို့ကနေထိုင်းနိုင်ငံကိုအသက်18နှစ်ကလေးကရွှေ့ပြောင်းအလောက်သမားအဖြစ်ရောက်ရှိနေတဲ့ကယနီလူငယ်ကိုစောတူရဆိုင်ရဲ့အတွေ့အကြုံအခက်အခဲတွေကိုကြည့်ရအောင်ပါခင်ဗျာ
။ကရားပြည်နယ်မှာတော့ကျွန်တော်အလုပ်မရှိဘူး။အလုပ်မရှိဘူး။အဲ့တော့ကျွန်တော်တို့ဒီမှာဖွဲ့စည်းရလောက်ခေါ်တော့ဒီမှာထိုင်းနိုင်ငံမှာကျွန်တော်ပြဆက်လက်ပြတ်သွက်မယ်ဆိုရင်အဆင်ပြေတော့ဘောနော်အကုန်လုံး PC ပေါ့နော်3သိန်းမြန်မာငွေ3သိန်း PC ဆိုတော့အကုန်လုံးအရောက်ပေါ့နော်ဒါပေမဲ့ကျွန်တော်တက်လာတယ်မြောက်ရီဘက်တက်လာတော့ဒီမှာစာရှင်တလာတလာနှစ်လနောက်6လထိဆောက်ရတယ်ဗျာနောက်ဆုံးတော့အဲ့ construction ဆောက်လို့ရပိုင်းနဲ့ကျွန်တော်ခေါ်တယ
်လုံခဲ့တဲ့10နှစ်လောက်ကကရင်ပြည်နယ်မြောက်ရီဘက်ကနေပွဲစားကတဆင့်ထိုင်းနိုင်ငံဘန်ကောက်မြို့ကိုအလုပ်လုပ်ဖို့ရောက်ခဲ့တဲ့အကြောင်းပြန်ပြောပြသွားတာဖြစ်ပါတယ်ထိုင်းနိုင်ငံကိုရောက်ပြီးတော့အလုတ်ချက်ချင်းမရပဲ6လလောက်စောက်ခဲ့ရတာပါအဲ့ဒီနောက်မှာတရဝင်းရွှေ့ပြောင်းအလုတ်သမားတွေကိုထိုင်းဆိုရကထုတ်ပေးတဲ့နှစ်နှစ်သက်တမ်းရှိတဲ့ယာယီနေထိုင်ခွင့်ပန်းရောင်ကလျှောက်လို့ရမှာအလုတ်ဝင်ခွင့်ရပါတယ်အဲ့ဒီကတ်ကိုလည်းအလုတ်ရှင်ကလျှောက်ပေးတာဖြစ်ပြီးတော့ကတ်လျှောက်ရတဲ့ငွေကုန်ကျစရိတ်ကိုအလုတ်သမားစီကနေတလားကိုအချိုးကျစနစ်နဲ့ပြန်ဖြတ်တယ်လို့ဆိုပါတယ
်သူတို့ passport ပြန်လုတ်ပြီး13,000ပြန်ဗန်ဗန်ငွေပေါ့ကျွန်တော်တို့ပြန်ဖြတ်တော့ပေါ့တလားကိုထောင်စတဲ့ထောင်ထောင်အဲ့ဒါတခေါင်း3,000ဆို3,000အဲ့တနည်းပြန်ဖြတ်တယ်သူတို့အဲ့ passport ချေတနည်းလောက်ပြီးအဲ့ passport ဆောက်ပြီးတော့သူတို့တခြားအလုပ်ပြောင်းချင်းပြောင်းလို့ရတယ်တချို့လည်းရတယ်တချို့လည်းမရဘူ
းယာယီအလုပ်လုပ်ခွင့်ကပ်ပြားလျှောက်ပြီးတဲ့အလုပ်ရှင်အများစုဟာသူတို့စီမှာမူရင်းကပ်ပြားတွေကိုတင်ထားပြီးတော့အလုပ်သမားတွေကိုတော့မိထူကိုပဲပေးကင်ထားတယ်လို့ဆိုပါတယ်ထိုင်းနိုင်ငံဥပဒေအရအဲ့ဒီကပ်ပြားကိုအလုပ်ရှင်ကချုပ်ကင်ထားခွင့်မရှိပါဘူးထိုင်းရောက်မြန်မာအလုပ်သမားတွေဟာနောက်အလုပ်တစ်ခုကိုပြောင်းရင်တော့အရင်အလုပ်ရှင်စီကနေထောက်ခံချက်စာပါဖို့လည်းလိုပါတယ်။ဒါပေမဲ့အလုပ်ရှင်တချို့ကတော့တခြားအလုပ်ပြောင်းဖို့အသာတကြီးမထောက်ခံကြဘူးလို့ကိုစောသူရာစိန်ကပြောပါတယ်။တရဝင်းအလုပ်လုပ်ကင်ခွင့်ကတ်ကိုနှစ်နှစ်ပြည့်တဲ့အခါတိုင်းထိုင်းဆိုရစီမှာပြန်လျှောက်ရပြီးတော့အဲ့ဒီလိုလျှောက်တဲ့အခါတိုင်းမှာအလုပ်ရှင်ရဲ့ထောက်ခံချက်ပါရပါမယ်။အလုပ်ရှင်ရဲ့ထောက်ခံချက်မပါလို့ပြန်မလျှောက်နိုင်ဘဲနဲ့တရားမဝင်အလုပ်သမားဖြစ်သွားတဲ့သူတွေလည်းရှိနေတာပါ။အခုလိုတိုင်းတစ်ပါးမှာအလုပ်လုပ်ရတဲ့အဓိကအခက်ခဲကတော့ဘာသာစကားမကျွမ်းကျင်တာဖြစ်ပါတယ
်မလွတ်လပ်ဘူးဟုတ်သွားလဲမှရေဖန်ဒီသွားလဲရေဖန်ဘယ်လိုပဲမြန်မာတွေပဲတိလို့လည်းမဖြစ်ကိုရီးလဲထိုင်းစကားမတတ်တော့သူတို့ပြောရင်ကိုရီးကြောက်တော့ဗော
အစင်မပြေတဲ့ဂျာကပဲကိုစောသူရာဆိုင်ဟာထိုင်းနိုင်ငံထဲမှာတမျိုးပြောင်းတမျိုးရွှေ့နဲ့အလုပ်လုပ်ရင်ကြားပြည်နယ်ကမိဘတွေစီကိုပုံမှန်ဝင်ငွေပို့နိုင်ခဲ့ပေမဲ့အခုတော့ကက်ယောဂရဲ့ရိုက်ခတ်မှုဒဏ်ကြောင့်သူကိုယ်တိုင်လည်းအလုံးမရှိဖြစ်သွားပြီးတော့အိမ်ကိုလည်းငွေပြန်မပို့နိုင်ပါဘူ
းကျွန်တော်တနည်းလောက်တော့တလတစ်သိန်းလောက်တော့ပို့နိုင်မယ်ဆန္ဒလမှဆို10လလောက်တော့ပို့နိုင်မယ်ကျွန်တော်ထင်တာပြင်းပြင်းလာသာအဲ့တော့ပဲတလတစ်သောင်းလောက်တော့ရမယ်ထင်တယ်ကျွန်တော်ထင်ဘန်ငွေတစ်သောင်းပေါ့နော်နောက်တခြားဟာအဲ့ outside တို့အဲ့အပူငွေတွေပဲရှိရှိတယ်အဲ့အရင်အဲ့ကိုဗစ်မဖြစ်ခင်တော့
ကက်ယောဂကာလမှာစီးပွားရေးတွေအကြီးအကျယ်ထိခိုက်နေတာကြောင့်ကိုစောတူရဆိုင်လဲအလုတ်ပြုတ်သွားပါလေအခုတော့ဘန်ကောက်မှာအလုတ်ပြန်ရဖို့ကြိုးစားရုန်းကန်နေရတဲ့အခက်အခဲတွေကိုလည်းသူကပြောပြပါလေ
အခုကလာကြတော့အရင်တော့ဆိုတော့အလုတ်အခေါ်နေလေဒီမှာထိုင်းမှာအလုတ်ပေါ်တယ်အခုကကြောလဲတော်တော်ရမခေါ်တော့ဘူးလို့ဆက်တော့ဆိုင်ပြပြအဲ့လိုမျိုးပြပြအပြာကိုဗစ်ရကြောပြန်ဖြစ်လာတဲ့အချိန်တော့တို့အများကြီးစမတ်ကြည့်ထိုင်းလာဘမှာလာလို့နေကြည့်နောက်တော့လန်တော်လန်လာပြီနည်းနည်းပေါ့နော်မြန်မာဆိုရင်ဘယ်လိုလုပ်လဲအဲဘတ်ကားစီးတယ်နည်းနည်းလို့ပြောတယ်မြန်မာစကားနည်းနည်းပြောမိရင်လူကြည့်တာတွေနောက်တော့ဆိုင်တစ်ဆိုင်တည်းမှာကျွန်တော်တို့တငယ်ချင်း၅ယောက်အဲ့ဒါကျွန်တော်အလုပ်လုပ်နေတော်ပြီးတော့အမှဝေတဝွင့်ဝေမိရကျွန်တော်တို့နည်းနည်းအဲ့လိုပေါ့နော်ဆဲတာတွေပါတွေတော့ကျွန်တော်တို့ကြုံဖူးတယ
်ပတ်စံစုပြီးတော့တနေ့ကျရင်မွေးရက်မြေကိုပြန်ပြီးစိုက်ပျိုးရေးလုပ်မယ်လို့စိတ်ကူးထားပြီးမဲ့အခုတော့ပတ်စံပို့ချလို့ရတဲ့ထိုင်းနိုင်ငံမှာပဲအခက်ခဲကြီးကြီးကနေဆက်ပြီးတော့ အလုတ်လုတ်ပတ်စံစုသွားမယ်လို့ကိုစောသူရာဆိုင်ဆုံးဖြတ်ထားတာပ
ါဖြစ်နိုင်တော့မြန်မာနိုင်ငံမှာပူနေတော့ခုအားရတော့ပတ်စံအတွက်ဗါလေပတ်စံပြပို့မယ်ဆိုတော့နည်းနည်းပို့အဆင်ပြေတော့မြန်မာနိုင်ငံထက်တော့အများကြီးတာတော့အဆတ်၃၀ရောတာလေပြောအဲအဆတ်ဒီမှာအလုတ်လုတ်တော့ဒီမှာတလားလောက်နေတော့အဲ့ဒီဗါလေပြပို့အဆင်ပြေတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့တိတ်မတိကြဘူး
အခုလောကက်ယောဂကြောင့်တကဘာလုံးအဖက်ဖက်ကအထိနာနေတဲ့ကာလအတွင်းသူတဘာနိုင်ငံမှာသွားပြီးတော့ရရအလုပ်ကိုရှာဖွေလုပ်နေရတဲ့သူတွေရဲ့ဘဝကမရေမရာအဖြစ်ဆုံးအခြေအနေမှာရောက်နေတာပါဒီအခြေအနေထဲမှာပဲအကောင်းဘက်ကိုမျှော်လင့်ပြီးတော့ဇွဲကောင်းကောင်းနဲ့ရက်တီခရီးဆက်နေတဲ့ကိုစောသူရာစိန်လိုလူမျိုးတွေကတော့အမှောင်ထဲမှာမြင်ရတဲ့အလင်းရောင်လို့ပြောနိုင်ပါတယ်ခင်ဗျာ